မြမအိမီချင်းထိုင်းနိုင်ငံမှာအခုလိုအချိန်မျိုးဆိုစုံခရံတကြံပွဲတော်ကိုဆင်နွှဲကြလေးရှိပါတယ်။ထိုင်းနိုင်ငံရောက်မြမနိုင်ငံသားတန်းနဲ့ချီအပါအဝင်နိုင်ငံသားတွေပါထိုင်းတကြံပွဲတော်မှာပါဝင်ပျော်ပါခဲ့ကြတာပါ။မြမနိုင်ငံမှာလိုပဲရေးပတ်ကြတဲ့ထိုင်းတကြံဟာဒီနှစ်မှာတော့ကိုဗစ်ကပ်ရောဂါထိန်းချုပ်ကန့်သတ်မှုတွေကြောင့်ပွဲတွေလုပ်လို့မရတော့ပါဘူး။အရင်နှစ်တွေကဆိုရင်ထိုင်းမြန်မာနယ်စပ်မှာနှစ်နိုင်ငံချားထားတဲ့တောင်ရင်မြစ်ကြောင်းတစ်လျှောက်အရင်နှစ်တွေကရေကစားသူတွေစီကားပေမဲ့ဒီနှစ်မှာတော့ကိုဗစ်ကပ်ရောဂါကြောင့်ရေကစားတာတွေအပန်းဖြေနေရာတွေမှာလူစုလူဝေးနဲ့ပျော်ပါတာတွေတွာလာတာတွေကိုထိုင်းအစိုးရကပိတ်ပင်ထားတဲ့အကြောင်းရောင်ကြီးဥလုံသမားအဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်
အဲဒီပြက်ကျစားတာတွေအာဒီသားတဲ့တခုနဲ့တခုပြီးတော့ဂျုံချက်ပြီးတွာလာတာတွေပြီးတော့ကျတော့ဆောရောင်းလို့ဒီစီးလေးနဲ့ဟာအပန်းဖြေအနိုင်ယူတဲ့အစီအစဉ်မျိုးတွေကိုဟိုတားမြစ်ထားတာရှိပါတယ်အဲ့ဒါဘာကြောင့်လဲဆိုတော့အထက်နိုင်ငံတွန်းမှာကပိုပစ်တက်တရားလိုင်းလို့ခေါ်ပါတယ်အတော်လေးကူးဆက်မြန်လို့လည်းလေကျွန်တော်သိရပါတယ်အလားဒီကူးဆိုရှင်တက်တဲ့ငါတက်နိုင်ငံလုံးမှာထောင်ထဲချပြီးတော့တက်တရားလိုင်းမှာပြန်နေပြီးကူးဆက်လာတာရှိပါတယ်ပြီးတော့ကျဒီကိုဗစ်အစီအစဉ်ရအောင်ဒီလိုရှိပေကစားတာတွေအဲ့ဒါကြည့်နိုင်ရဒီစီမီနဲ့ပေါ်လာတဲ့ပုံစံမျိုးတွေလောက်တာမျိုးတွေကိုတားမြစ်ပိတ်ပင်ထားရရှိတဲ့အတွက်ကြောင့်ဒီနေ့မှာတော့တကြံအလုံးမကိုတန်းနေသူစုသူမီနဲ့အလူတန်းနေပြုလုပ်ကြတာတွေတော့ရှောင်းတာကိုသိရပါတယ်ဗျာဟုတ်ကဲ့ပါ
2020ခုနှစ်နိုဝင်ဘာလကနေစပြီးထိုင်းနိုင်ငံမှာဒုတိယလိုင်းကူးစက်မှုဟာစမုတ်စခွန်းမှာရှိတဲ့မြန်မာရွှေပြောင်းလူသမားတွေကနေစတင်ခဲ့ပြီးတဲ့နောက်မှာမြန်မာတွေအပါအဝင်နိုင်ငံသားသားရွှေပြောင်းလူသမားအလုံးကိုတနယ်ကနေတနယ်ခရီးသွားလာခွင့်တွေကိုထိုင်းရနာပိုင်တွေကပိတ်ပင်ခဲ့ပါတယ်။အခုအခါမှာတော့ထိုင်းနိုင်ငံကနယ်ပေါင်း88ခုထဲက84နယ်မှာကိုဗစ်ကပ်ရောဂါကူးစက်မှုတွေရှိနေတာကြောင့်အားလုံးကိုနေမြေကျော်ပြီးခရီးသွားလာခွင့်တွေကိုတကြံကာလမှာပိတ်ပင်ထားပါတယ်။ထိုင်းတောက်ပိုင်းမှာဆိုရင်လည်းနေမြေကျော်ပြီးနေရက်ပြန်လာသူတွေကိုမိမိဖာသာတီးခြားခွဲနေခိုင်းတဲ့အစီအစဉ်တွေလှုပ်လာကြောင်းထိုင်းတောက်ပိုင်းအခြေဆိုင် FD အဖွဲ့ကအလုံသမားကြီးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။အခုကကိုဗစ်ကတော့အရင်အကြီးကျယ်နေသွားတယ်။ကျွန်တော်တို့နေရာတွေမှာလည်းထားစားထုတ်ပြီးဒီဘာသာခံရလို့လုံးဝအလိုပြောပဲရှင်ဝဲခန္ဓာလူစုဝိရိယတွေအခင်ကထုတ်ပြန်လာပြီ။နောက်ပြီးဒီအပြင်ခရိုင်ကြီးတွေလာတဲ့လူတွေဆိုရှင်လည်းကျွန်တော်ခံစားဆိုရင်တောင်ပိုင်းမှာအပါအဝင်နဲ့တူပါ။မိမိဘာသာမိမိအလိုမျိုးစောင့်ကြည့်ပြည်သားခွဲနေခိုင်းလေအဲ့လိုနေရတော့ဆိုလို့
ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ68ဦးထက်မနည်းနဲ့အတီးပြုတ်လူနာ36,000လိပါရှိနေတဲ့ထိုင်းနိုင်ငံမှာဒီလထဲမှာပဲကိုဗစ်တတိယလိုင်းအဖြစ်ကူးစက်မှုတွေတကြောပြန်တွေ့ရှိခဲ့တာပါဒီရက်တိုင်းမှာထိုင်းနိုင်ငံမှာနေ့စဉ်လူဦးရေ1,000လောက်ကူးစက်နေတာကြောင့်နေ့စဉ်ကျင်းပတဲ့ရိုးရာမဟာတကြံပျော်ပွဲရှင်ပွဲရေကစားပွဲတွေကိုထိုင်းနိုင်ငံမှာပိတ်ပင်ထားတာဖြစ်ပါတယ်ရှင်